ထိုင်းဆိုရကပြင်းပြင်းထန်ထန်စတင်ထိုးခွဲနှိမ်နင်းနေတဲ့ဒေသတွင်းလူကုန်ကူးရာဇဝတ်ကိုင်းမှာအဓိကကြိုးကန်သူတွေလို့ဆွဆွဲခံထားရတဲ့ဘူဒီတောင်မောင်တော်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်လုပ်ငန်းရှင်တချို့ကတော့လွတ်မြောက်နေဆဲရှိတယ်လို့ဒီအမှုမှာအစကနေအဆုံးထိပါဝင်ပတ်သက်ကူညီခဲ့သူတဦးက VOA ကိုပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်။ထိုင်းနိုင်ငံမှာအကြီးအကဲဆုံးလူကုန်ကူးမှုနှိမ်နင်းရေးတာရကအနေနဲ့ဇူလိုင်လ19ရက်နေ့ကထိုင်းစစ်ဗိုလ်ချုပ်တဦးအပါအဝင်အစိုးရအစိုးရအရာရှိကြီးတွေနဲ့ရဲအရာရှိတွေကိုထိုင်းတရားရုံးချုပ်ကနေကြီးမားတဲ့နှိမ့်ရှည်ထောင်ဒဏ်အသေးသေးချမှတ်ခဲ့ပါတယ်။ထိုင်းမလေးရှားနယ်စပ်မှာ2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေလို့ယူဆရတဲ့လူကုန်ကူးခံရသူရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့ရကနေဒီရာဇဝတ်မှုကိုထိုင်းအစိုးရကခြေရာခံခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေဟာရွှေပြောင်းလာသူတွေကိုနှင်းပန်းတပြက်မတိုင်းကျင့်စတဲ့ကျူးလွန်မှုတွေရှိခဲ့တယ်လို့ထိုင်းအစိုးရကပြောပါတယ်။လူကုန်ကူးမှုမှာလက်စားခဲ့တဲ့ထိုင်းအာဏာပိုင်တွေကိုထိုင်းအစိုးရကပြင်းပြင်းထန်ထန်အရေးယူနှိမ်နင်းနိုင်ခဲ့ပေမဲ့ဒီအမှုမှာကိုတိလက်ရောက်ပါဝင်ခဲ့ကြသူတချို့ကတော့အင်းကြီးချင်းနိုင်ငံတွေမှာလွတ်မြောက်နေဆဲရှိတယ်လို့ဒီအမှုကိုအစကနေအဆုံးထိပတ်သက်ပါဝင်ကူညီခဲ့သူတဦးကဗီယိုကိုပြောပါတယ်သူ့လုံခြုံရေးအရာသူ့အမိကိုတော့ပြောဆိုခြင်းမရှိပါဘူး
ကျွန်တော်တို့လူပြန်တော့ဒီအစစ်တပ်ကြီးရခိုင်ကပဒမစင်တချုံနေဘင်္ဂလားဒေ့ရှ်ပဒမစင်တချုံလူကုန်ကူတဲ့လူဆိုတာလေရရဆက်ဆက်လုပ်တဲ့လူတွေကိုကျွန်တော်တို့ကတရားစွဲဆိုင်တာအဲ့လိုမျိုးခိုင်းနေတဲ့လူတွေကျွန်တော်အဲ့လိုပုံကနေလုပ်ပြရင်လုပ်ပြတဲ့အခါကျတော့ဒီလိုမျိုးအကြီးအကျယ်ပြောင်းလာနေတယ်ကျွန်တော်တို့ကောင်းကင်မှာမရှိဘူးကျွန်တော်တို့ရှိနေအောက်ခြေကလူတွေကိုပဲကြောင်းလေးလုပ်ပြီးတော့မှဟိုဘက်ကဒီဒင်လာရီကျောင်းဆင်းစုံနေရခိုင်ရောင်းမှုတွေရှိဖို့ပဲအဲ့ဒီတော့မကျန်တဲ့သူတွေတော့ဟိုအပေါ့ဒီငွေတွေပါတယ်တဲ့မရှိဘူးလုပ်ပြမယ်ကျွန်တော်တို့အဲ့လိုတင်ပြတယ်
ဒီလူကုန်ကူးမှုမှာနောက်ွယ်ကကျိုးကန်သူလို့ဆွဆွဲခံရတဲ့မြန်မာပတ်စပို့ကင်ဆောင်ထားသူမွတ်စလင်အမျိုးသားစိုးနိုင်ခေါ်အန်ဝါဟာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်ထိုင်းတရားရုံးကနေထောင်ဒဏ်64နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့စိုးနိုင်ရဲ့နောက်ွယ်မှာအရေးပါတဲ့မွတ်စလင်လုပ်ငန်းရှင်တစ်ထည်တချို့ရှိနေပြီးသူတို့ဟာဒေသရင်းနိုင်ငံတွေမှာလွတ်မြောက်နေတယ်လို့အမှုမှန်ပေါ်အောင်ကူညီပေးခဲ့သူကပြောပါတယ်။
မန္တလေးပြည်ကမြေစစ်တေတန်ကရှိလူရည်အကျိုးဒီမလေးစံကရှိလူကုန်ကူရလူရည်ကျွန်တော်လူမြောင်နေတယ်အဖမ်းမခံရဘူးသူတို့ထိတဲ့နေအဲ့လိုအကြောင်းကြတာပေါ့ဒီအန်ဝါကောဆိုနိုင်ပေါ့လေသူကအကြောင်းကြလို့သူကဆက်ပြီးသွားတယ်လူမြောင်နေဒီအန်ဝါကကျတော့ကမှကဲမှသူကဘဝလေးတာဝန်ခံပေါ့ပြီးတော့သူနောက်ွေကြပတူလေးရှိနေဆိုတာဟာကိုကျွန်တော်ကဖော်ထုတ်ဖို့လိုတယ်တရှိစင်ကြီးကောင်မှရှိတယ်ဒီကနေပေါ်ပြီးမှဆောင်ရရပါတော့ရန်ကုန်တရှိဆိုင်နေကိုမလေးရှားပန်ကြတော့အဲ့ဒါလေးအဲ့ဒီမှာပဲ CID မလေး CID ကလို့ဖန်ပြီးတော့မှပတ်စံကြီးပြီးလုပေးလိုက်ကြတော့ပါလို့ရှိတယ်တရှိဆိုင်ရင်ညနေခင်းအောင်ဖက်ပေးသွားတာလို့ရှိတယ်ကျိုးကတော့ရခိုင်ပြည်နယ်ကပဲရခိုင်ပြည်နယ်မှာမွေးတယ်ဒီမလေးမှာကြီးလာတယ်တရှိကလည်းနိုင်ငံကြမှာကြီးလာတာတရှိကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ်
2009ခုနှစ်နောက်ပိုင်းကစတင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေဒေသရင်းအာဆီယံနိုင်ငံတချို့ကိုဘင်္ဂလားပင်လယ်အော်ကနေတဆင့်ရွှေတွေနဲ့ထွက်ခွာတဲ့ရွှေပြောင်းအလုပ်လုပ်ကင်သူအရေးအတွက်များလာတာဖြစ်ပါတယ်။2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုမွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာပြီးတဲ့နောက်လူကုန်ကူးမှုဟာဒေါ်လာတန်းနဲ့ချီလက်ပတ်နေတဲ့လုပ်ငန်းအဖြစ်မွတ်စလင်စီးပွားရေးသမားတချို့ကစတင်လုပ်ကင်လာခဲ့တယ်လို့အဲ့ဒီအမည်မဖော်လို့သူကဆိုပါတယ
်။အကြီးဆုံးစီးပွားရေးပေါ်လေအဲ့လိုမျိုးဖြစ်သွားပြီးတော့မှလူကြီးတွေကပါလာတယ်တချို့တတိယပေါ်လေမွတ်စလင်တတိယတွေအားဒီမှာသူ investment လုပ်တာပေါ့ဆက်လျက်ကြီးကြီးတွေဝေပြီးတော့မှအဲ့ဒီမှာဘလောက်ကြီးပါလာလဲဆိုတော့နောက်ဆုံးသိတဲ့အတိုင်းပဲအမှန်ဝင်ရတော့အဲ့လိုမျိုးပါလာတာပေါ့။တဝက်တဝက်ကိုမြင်တယ်အဲ့ဒီလိုမျိုးဘလောင်းညနေတော့2013 14နဲ့ဒီ15ကြာတိမှာပေါ်ဒီသုံးနေတာမှမနဲ့နေခွင့်ကြောင်းပေါ့နော်အဲ့ဒီအချိန်မှာသူတို့မြင်တယ်ဆိုတာသူတို့တယောက်ကိုဘက်ကနေ6000ယူရင်သူတို့က3000နဲ့3000ကိုပေါ့အနည်းဆုံးဘက်ကနေ3000ဒေါ်လာ1000ပေါ့အဲ့ဒီလိုမျိုးသိဒီတယောက်ကိုအဲ့လိုမြင်တဲ့အခါမှာလူကဆက်လက်ကြည့်မှလူလေးရအောင်ပါတယ်တချို့စိတ်နာရပေါ့ဘလောင်းလေးတွေ့ဖြစ်ချင်းဒေါ်လာ1000ရည်ဆိုရင်ตรงกลางยาราบ่ตินเน่หากูจะลงอานาบังกูไปยาราเน่ผู้เป็นเนริสเปกูไปยาราเน่เล่นกี้มาเลยเยกี้กันเน่อะไรบ
่ลูกกงกู้ตูริเย่ญิ้มปั้นနှိမ့်ဆက်ปုံนี่กูแลตูก็อะคูโลเปาะปะบาย
ตะชูลูกริเซ็งเน่ตูว่าหูบาซีเล่นก็ตีกูตะเราตีทันน่ะเราหูซีนกูจีเด မောကင်နိုင်အောင်စင်ကိုကျွေးတဲ့စိတ်တမျိုးကိုသူက14ပါမှာသမင်းနဲ့ဟင်းနဲ့အဲ့လိုမျိုးရောက်ပြီးကျွေးထားတာလို့ပြောတယ်။အဲ့လိုမျိုးနဲ့သူအင်္ဂလိပ်နေတဲ့ The North Area ဘာမှမစားရဲစတုန်တို့ကတော့တခြားနေရာတွေမြန်ရှိသေးတယ်။အဲ့ဒီနေရာတွေမှာဟိုလူတွေက14ပါကနေကျန်လာတာနဲ့သူအဲ့ဒီမှာရောက်လာပြီးပြေဆုံးသွားတာလို့အဲ့ဒါတွေလေ့ရှိတယ်လို့ရိုက်ခင်ရလို့သုံးသွားတာလေ့ရှိတယ်။အရှိလူတွေကကြာကြီးရသေးဘူးလို့မိုးရွာတဲ့ကကြအောက်ကနေသူပလတ်စတစ်ကင်းပြီးအေးရယ်အဲ့လိုမျိုးအစာတော့ပုံမှန်မဟုတ်ဘူးအဟာရတွေရှုလိုက်ပြီးတော့မှသူတို့ကမြန်တော်ချင်းယောဂဖြစ်တာတော့ဟိုပါဘောလေသူ swelling လို့ခေါ်တာပေါ့ဟိုရောင်လာပေါ့အဲ့ဒါလေးဖြစ်ပြီးတော့မှ diarrhea ဖြစ်ပြီးတော့မှ wind shock ယောဂဖြစ်ပြီးတော့အဲ့လိုမျိုးဆုံးသွားနိုင်တယ်ကြီ
းအမှုစတင်ပေါ်ပေါက်လာတဲ့အကြောင်းရင်းမှလည်းလူကုန်ကူးသူတွေအချင်းချင်းအဝေးမတက်အချင်းချင်းတက်ထက်ရာကနေထိုင်းအာဏာပိုင်တွေစတင်ခြေရာခံနိုင်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဒါပေမဲ့လည်းဒီအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးသူအပါဝင်အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့ရဲအရာရှိကြီးတွေမျက်မြင်သက်သေတွေစကားပြန်ပြီးအားလုံးကြီးပါအသက်အန္တရာယ်ချိန်ဆောက်ခံခဲ့ရကြောင်းအဲ့ဒီအမည်မဖော်လို့သူကပြောပါတယ်ရှင်